၅ရက်ကြာကျင်းပခဲ့တဲ့ KNU ဗဟုအမြဲတမ်းကော်မတီအရေးပေါ်အစည်းအဝေးအပြီးမှာအစိုးရနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဆိုင်ရာတရားဝင်အစည်းအဝေးတွေမှာပါဝင်မှုယာယီရဆိုင်ထားပြီးအလို့သဘောတွေ့ဆုံဆွေးနွေးမှုလမ်းကြောင်းကနေတဆင့်ဆွေးနွေးအဖြစ်ရှာသွားမယ်လို့ကရင်အမျိုးသားအစည်းအရုံး KNU ကမနေ့ကကြေညာလိုက်ပါတယ်ပြီးခဲ့တဲ့အော်တိုဗာလကုန်ပိုင်းက KNU အနေနဲ့ငင်းချင်းလုပ်ငန်းစဉ်တွေမှာပါဝင်မှုကိုယာယီရဆိုင်ကြောင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာစုကြည်ထံစာပေးပို့ခဲ့ပါတယ်။အဲ့ဒီစာမှာတော့ငင်းချင်းလုပ်ငန်းစဉ်ဖော်ဆောင်ရမှာအဓိပ္ပာယ်ပြေဝတဲ့ပါဝင်မှုဖြစ်ဖို့အဖွဲ့အစည်းတစ်ခုလုံးတညီတညွတ်တည်းပါဝင်နိုင်မှုအတွက်လုံလောက်တဲ့အချိန်ကာလလိုတာကြောင့်ယာယီရဆိုင်နာလို့ပြောခဲ့ပါတယ်။KNU ရဲ့မနေ့ကကြေညာချက်မှာတော့ငင်းချင်းရေးဆွေးနွေးပွဲတွေမှာသူတို့ရဲ့ပါဝင်မှုယာယီရဆိုင်ထားတာဟာဆက်ရှိနေမှာဖြစ်တဲ့အကြောင်းအများပြည်သူသိရှိအောင်အတိအလင်းထုတ်ပြန်လာခဲ့တာဖြစ်ပါတယ်ဒီလိုဆောင်ရွက်ရတဲ့အပေါ် KNU ရဲ့အထွေထွေအတွင်းရေးမှူးချုပ်ဘဒိုစောတာရိုမူကအခုလိုပြောပါတယ
်ဒီမိုကရေစီနဲ့ဖက်ဒရယ်နိုင်ငံတည်ဆောက်တဲ့နေရာမှာအခြေခံတွေကနေသွားကြမလဲဆိုတာကိုအရင်ဆုံးကျွန်တော်တို့သဘောမတူပဲနဲ့ principle တွေပဲအခြေခံပြီးအဲ့လိုမျိုးသွားတဲ့ခါကျတော့နောက်ဆုံးကျွန်တော်တို့ဟိုချက်ဆွေးနွေးလို့မရဒီချက်ဆွေးနွေးလို့မရဆိုတဲ့ပုံစံမျိုးတွေကပြီးခဲ့တဲ့အခါတော့အဲ့လိုပဲကြုံတွေ့ရတယ်လေဆိုတော့အဲ့ဒီအတွက်ကြောင့်ဒါတွေရှင်းရှင်းလင်းလင်းလေးဖြစ်အောင်ကျွန်တော်ကြားထဲမှာဆွေးနွေးဖို့လိုတယ်အဲ့လိုဆွေးနွေးနေရမှာလဲတရားဝင်ဆွေးနွေးပွဲတွေဆိုတာတက်ပေါ့နော်ဒီအဲ့လိုသဘောဆွေးနွေးပွဲနဲ့ကျွန်တော်တို့အဲ့ဒီချက်တွေကိုပြေပြေချာကျွန်တော်ပြန်ပြီးညှိနှိုင်းဖို့လိုအပ်တယ်
ခွဲမထွက်ရေးဆိုတာနဲ့တက်မတော်တစ်ခုတည်းထားရှိရေးဆိုတဲ့ကိစ္စတွေကိုအစိုးရနဲ့တက်မတော်တို့ကနိုင်ငံရေးဆွေးနွေးပွဲတွေမှာတင်သွင်းလာတယ်လို့ KNU ကဆိုလာပါတယ်။ပြည်ထောင်စုကနေခွဲမထွက်ရေးဆိုတဲ့ကိစ္စဟာအစိုးရတက်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားယုံကြည်မှုတိစောက်ပြီးမှရှေ့ဆက်လုပ်ကိုင်တဲ့နဲ့အရာဖြစ်ပြီးဒီကိစ္စတွေပါဝင်လာတဲ့အတွက်ငြိမ်းချမ်းရေးဆွေးနွေးမှုတွေဟာရှေ့မဆက်နိုင်ပဲတိစုပ်မှုတွေဖြစ်လာတယ်လို့ KNU ဘက်ကယူဆလာတာဖြစ်ပါတယ်။အပြည့်ရလက်မှတ်ရေးထိုးပြီးတခြားတိုင်းသားလက်နက်ကိုင်အဖွဲ့တွေကရောဒီကိစ္စအပေါ်မှာဘယ်လိုရှုမြင်မှုတွေရှိနေပါသလဲ။ပအိုအမျိုးသားအဖွဲ့ချုပ် PNNO ရဲ့ဒုတိယဥက္ကဋ္ဌခွန်မြတ်ထွန်းကိုမေးကြည့်တဲ့အခါမှာတော့
ကျွန်တော်တို့ကတော့ဒီလိုမျိုးအခြေအနေကတော့ဒါတရားမတရားကြတစ်ဖက်နဲ့တစ်ဖက်ကြားမှာတော့ရှောင်လို့မရတဲ့ကိစ္စဖြစ်လာတယ်။အရင်ကတော့တတ်နိုင်မများပေါ့လေရှောင်နေကြတယ်။ပြောလို့လည်းနေနေကြတယ်။အခုကတော့မပြောမဖြစ်ပြောကြတဲ့အခြေအနေရောက်တာဖြစ်ပါတယ်။တကယ်ကြီးပြောရတော့ကျွန်တော်တို့ခဲမှာရှိတဲ့အနာတွေပေါ်လာတာပေါ့။ပေါင်းတဲ့ဘက်ကရှိရင်တော့အနာတွေပေါ်လာတော့ခေါ်တဲ့နောက်ပြရတာတော့လွယ်မှာပေါ့။အဲဒီယူကလည်းသူတို့ရဲ့ရှိနေတဲ့အခြေအနေဖက်ခဲတွေပေါ်မှာမူတည်ပြီးတော့ဒါပြောရတာဖြစ်တဲ့အတွက်ယာယီရဆိုင်မှုကိုလည်းပြန်ပြီးတော့ပေါ့လေရုပ်သိမ်းပြီးတော့မှနိုင်ငံရေးစနစ်ဝတ်ကိုဆက်နိုင်အောင်တော့အားလုံးကြိုးစားကြဖို့တောင်းရှိပါတယ်
။အလားတူရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS ကလည်း KNU နဲ့ယူဆချက်တူနေပါတယ်။ RCSS ရဲ့ဒုတိယဗိုလ်မှူးကြီးဆိုင်းမင်းကပြည်ထောင်စုကနေခွဲမထွက်ရေးဆိုတဲ့ဆွေးနွေးမှုတွေနဲ့ပတ်သက်လို့သူတို့အဖွဲ့ရဲ့သဘောထားကိုအခုလိုပြောပါတယ
်။ဒီကိုပိုင်ပြဌာန်းခွင့်နဲ့ပြည်ထောင်စုကမခွဲထွက်ရဘူးဆိုတော့အခွင့်အရေးလာပြီးတွဲပြီးတော့ဆွေးနွေးတဲ့အချိန်မှာဒါလည်း NC ထဲမှာလက်မရေးထိုးတဲ့ထဲမှာလည်းမပါဘူး။ဒါလည်း Federal အခြေခံမှုမဟုတ်ဘူး။ဒါကြောင့်မလို့ကျွန်တော်ဆွေးနွေးစရာမလိုဘူး။ကျွန်တော်တို့အတူတူကဘယ်လိုပူးပေါင်းပြီးနေထိုင်ကြမလဲလို့ပဲကျွန်တော်ဆက်လက်ဆွေးနွေးတာကြဖို့ပဲလိုတယ်လို့တော့ကျွန်တော်အမြင်ရှိတယ်။တကယ်၍ဒါအတင်းအနှံ့မှကျွန်တော်တို့ကိုခွဲထွက်ခွင့်မခွဲထွက်ခွင့်နဲ့ဆွေးနွေးမယ်ဆိုရင်ကျွန်တော်တို့ RCSS SSA အနေနဲ့ကတော့ပြည်သူတွေကိုစားဆုံးဖြတ်လို့မရဘူး။ဒါကတော့ပြည်သူတွေရဲ့သဘောထားပေါ်မှာပဲရက်တည်မယ်လို့ကျွန်တော်ထုတ်ပြန်လာတာရှိပါတယ်။
တဆက်တည်းမှာပဲတိုင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကငင်းချင်းဆွေးနွေးမှုတွေအပေါ်တုံ့ဆိုင်လာတာဟာပြီးခဲ့တဲ့အော်တိုဗာလ15ရက်နေ့ကနေပြည်တော်မှာကျင်းပခဲ့တဲ့နိုင်ငံထိပ်သီးတွဲဆောင်ဆွေးနွေးပွဲမှာဆုံးဖြတ်ချက်တွေရေးရရမရခဲ့တာကြောင့်ဖြစ်တယ်လို့ဆိုကြပါတယ်။ဒါ့အပြင်အဲ့ဒီထိပ်သီးဆွေးနွေးပွဲမှာတမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမဲအောင်လှိုင်ကရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS အပေါ်အမြင့်မကြီးလင်မှုတွေကိုမိန်ကုန်းထဲမှာထည့်သွင်းပြောကြားခဲ့တဲ့အတွက်နှစ်ဖက်မကြီးလင်မှုတွေသာရှိခဲ့တယ်ဆိုတော့ဝေဖန်မှုတွေလည်းရှိနေပါတယ်။ငင်းကြီးကော်မရှင်အဖွဲ့ဝင်ဦးအောင်စိုးကတော့ KNU ရဲ့ယာယီရဆိုင်မှုနဲ့ပတ်သက်လို့ညှိနှိုင်းသွားမှာဖြစ်တဲ့အကြောင်းပြောပါတယ်
။ညှိနှိုင်းကြပါအောင်ပဲဗျ။ငင်းကြီးလုပ်ငန်းစဉ်မှာဒီလိုခက်ခဲလေးတွေကြုံတတ်ပါတယ်။ဒီလိုပဲကြော်လာနေအောင်ပြန်လည်ညှိနှိုင်းဆွေးနွေးရတာပေါ့ဗျာ။သူတို့ယူဆချက်နဲ့ဒီလိုဖြစ်လာပြီဆိုကျွန်တော်တို့ကဆက်မှဆွေးနွေးဖို့တွေလိုအပ်လာတာပေါ့ဗျာ။ဆွေးနွေးပြီးဟိုနားလည်မှုတွေထပ်ရသွားရင်ဒါကျွန်တော်တို့အစိုးရတက်တန်းတစ်ခုအတွင်းမှာဒါ620ဆိုတော့ရုပ်ောက်ဘယ်မတိုင်ခင်ကိုဆွေးလို့ဒါလေ။တောက်ဆိုးကအကြောင်းလည်းမဖြစ်ခင်ဘူးပေါ့ဗျာ။အဲ့တော့ဒီကျဲမှာကျွန်တော်တက်နေလို့ညှိနှိုင်းသွားမှာပါ။
အစိုးရကလာမယ့်2020ခုနှစ်မတိုင်ခင်21ရာစုပင်လုံညီလာခံ3ချိန်ထက်ကျင်းပဖို့ရထားပြီးဒါကိုအပြည့်ရတိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့လည်းသဘောတူညီချက်ရယူထားပါတယ်ဒီလို3ချိန်ထက်ကျင်းပဖို့ရထားတဲ့ညီလာခံတွေမှာဒီမိုကရေစီနဲ့ဖက်ဒရယ်စနစ်ဆိုင်ရာအခြေခံမူတွေကိုအပြီးအပြတ်ချမှတ်ပြီး2020ခုနှစ်မှာငြိမ်းချမ်းရေးလုပ်ငန်းစဉ်တွေပြီးပြတ်အောင်လှုပ်ဆောင်မယ်ဆိုတဲ့အစိုးရနဲ့တပ်မတော်တို့ရဲ့ရထားချက်တွေကိုဘလောက်အတိုင်းတာအထိအကောင့်ထဲပေါ်ဆောင်ရွက်နိုင်မလဲဆိုတာကတော့မသိနိုင်သေးကြောင်းပါရှင်။